တောင်ကိုရီးယားဆီယနာရှင်ဟောင်ရဲ့စနီးကသူ့ခင်ပွန်းလက်အောက်ပြည်သူတွေအနာတရားဖြစ်ခဲ့ရတာအတွက်တောင်းပန်လိုက်ပါတယ်။1989ခုနှစ်ဆီယနာတိုင်မှုမှာဦးဆောင်သူတမရဟောင်းချန်တူဝမ်ရဲ့ဒီနေ့အတုပအခမ်းအနားမှာစနီးတဲ့လီဆွန်ဂျာကသူ့ခင်ပွန်းရဲ့ရက်ဆက်တဲ့အုပ်ချုပ်မှုအောက်နာကျင်တန်ရာအမာရွတ်ကြံခဲ့တာတွေအတွက်မိသားစုကိုစားတောင်းပန်ပါတယ်လို့ပြောလိုက်တာပါ။အသက်90အရွယ်နဲ့အင်္ဂါနေ့တုန်းကကွယ်လွန်ခဲ့သူတမရဟောင်းချန်တူဝမ်ကိုစိုးမျိုးကဆေးရုံတစ်ခုမှာအတုပအခမ်းအနားလုပ်ရမှာဆွေမျိုးတွေအရင်လှုပ်ဖို့ခံပြဟောင်းတွေတက်ရောက်ခဲ့ပြီးအဲ့ဒီမှာဇနီးဖြစ်သူလီကတောင်းပန်စကားဆိုခဲ့တာပါတမရချန်တူဝမ်ဟာတမရဖြစ်တဲ့မြန်မာနိုင်ငံကို1983ခုနှစ်ကလာရောက်ခဲ့ပြီးမြန်မာအာဇာနည်ဗိမာန်မှာမြောက်ကိုရီးယားရဲ့လုပ်ချက်မှုခံခဲ့ရပူပါတယ်အဲ့ဒီမှာသူဟာကက်စီလွတ်သွားခဲ့ပေမဲ့လုပ်ချက်ပုံခွဲမှုကြောင့်တောင်ကိုရီးယားဝန်ကြီးတွေပါဝင်တောင်ကိုရီးယားအရာရှိပေါင်း20ကျော်တည်ဆုံခဲ့ရပါတယ်ချန်တူဝမ်ဟာ1962ခုနှစ်တည်းကအုပ်ချုပ်လာတဲ့အရင်ဆက်နာရှင်ဗိုလ်ချုပ်ကြီးပတ်ချုံဟီကိုသူစစ်ထော်လိုင်းရဲ့အကြီးအကဲကလှုပ်ချန်ခဲ့ပြီးနှစ်လကြာမှကြီးတဲ့ဗိုလ်ချုပ်ဆင်နဲ့အာသိမ့်ခဲ့ပါတယ်နောက်တစ်နှစ်မှာတော့ဒီမိုကရေစီဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းခဲ့ပါတယ်ခင်ဗျာ